ူးဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပါမယ်။ပထမအဆုံးအနေနဲ့ကတော့ကရင်ပြည်နယ်ကော့ဂရိတ်မှာစစ်ကောင်စီတပ်တွေနဲ့ KNL PDF ဖူးပေါင်းတပ်တွေကြောင့်တပတ်ကျော်ကြာတိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်ပစ်ခတ်မှုတွေအပြင်စစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်အရသားတွေထိခိုက်သေဆုံးသူ20ကျော်နေပြီလို့စစ်ဘေးဒုက္ခသည်တွေကိုကူညီတဲ့အဖွဲ့တွေကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မှအေးအေးမှကပြောပြပေးမှာပါ။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာနိုဝင်ဘာလ30ရက်နေ့ကစပြီးကော့ကရိတ်မြို့နယ်အတွင်းကစစ်ကောင်စီရဲ့တပ်စခန်းတွေကိုကရင်မျိုးသားလူမျိုးရေးတပ်မတော် KNL PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းအရက်သားတွေနေထိုင်နေတဲ့ကျေးရွာတွေပါမကျန်းလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေအချိန်ကြီးလုပ်ခဲ့တာပါနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာတွေကလည်းမြို့ပေါ်လူနေရပ်ကွက်တွေကျေးရွာတွေနမ်းမှာဖြစ်တဲ့အတွက်နှစ်ဖက်ပြစ်ခတ်မှုတွေလည်းရှိခဲ့ပါတယ်။နှစ်ဖက်အတွင်းမှာတော့အရက်သားဒေသခံတွေ20ကျော်တိတ်ဆုံးခဲ့ရတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။ကရင်ငင်းညာရေးအထောက်အကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကလည်းအတည်ပြုခဲ့ပြီးဆယ်ကနန်းနဲ့တိတ်ဆုံးတာတွေရှိခဲ့တယ်ဆိုပြီးပြောပါတယ်။
နှစ်ဖက်တိုက်ပွဲတော့ပုံမှန်ထိထိတိုက်ပွဲတော့နေ့စဉ်နေ့တိုင်းဖြစ်တယ်နေတာမျိုးရှိပါလိမ့်။အဲ့ဒါကတော့အလေးဆက်ဆက်ပြီးတော့မှအဲ့ဒီလက်နဲ့ကြီးလို့ဒီလိုကပါလာတာအဲ့ဒါကြောင့်လည်းအရက်သားတွေကကိုထိခိုက်ပြီးဆောင်းလာပါကျွန်တော်တို့ဆိုင်ကနေတော့ပြောမှဆိုတော့ပြောမှတင်ရမြန်နော်ဒီကြောင်ကတော့ဒီခက်မှန်လို့မရကျွန်တော်လူကြီးဆိုင်ခန့်တော့ပုံများတယ
်ဒီသမလား14ရက်နေ့အထိကော့ကရိတ်မြို့နယ်နဲ့အနီးပတ်ဝန်းကျင်ကျေးရွာလေးစီကိုစစ်ကောင်စီဘက်ကကျင်းထောက်လေရင်ပြန်တန်းလာပြီးလက်နဲ့ကြီးနဲ့ပြစ်ခတ်တာတွေဆက်လုပ်နေပြီးဒေသခံတွေတောင်းနေချီပြီးဘေးလူရာကိုထွက်ပြေးနေရပါတယ်ကရင်မျိုးသားစီယုံထိန်းချုပ်ရာတမ6ငယ်မြေထဲမှာတော့ကော့ကရိတ်မြို့နယ်တိုက်ပွဲပြင်းထန်တဲ့အတွက်စစ်ဘေးရှောင်သူ9000လောက်ထွက်ပြေးနေရပြီးအဲ့ဒီထဲကအရေးပေါ်စားနပ်ရိက္ခာလိုအပ်နေတဲ့စစ်ဘေးရှောင်3000ထက်မနည်းရှိတယ်လို့လဲစောလေးကပေါ်ကပြောပါတယ်
ဖြစ်နေမှာတော့တချို့စစ်ဘေးရှောင်တွေကမှရှိသေးရှိတယ်ဒါပေမဲ့တကယ်အရေးပေါ်ပေါ့နော်အကြီးဘုရားကဘဝသားစီရတက်စီရရခက်ခဲနေတဲ့စိတ်လေးကြောင့်ပါဒီတက်မှ6တက်မှပေါ့နော်အဲ့ဒီကျွန်တော်ပြောတာတော့ဒီပြည်ရပေါ့ဒီပြည်ရဆိုတော့ကော့ကရိတ်ဆင်ပေါ့နော်အဲ့ဒီကော့ကရိတ်ဆင်မှာတော့ဒီကြီးလောကရောတုံးကောင်းရှိတယ်ဗျအဲ့တော့အနည်းဆုံးခံတယ်ဆိုအဲ့ဒါကယူဖို့ဆောင်ရည်ကလိုအပ်နေတာပေါ့နော
်နှစ်ပတ်အတွင်းနှစ်ပတ်တိုက်ပွဲတွေကြောင့်အရက်သားတွေရဲ့နေအိမ်အဆောက်အဦတွေဈေးဆိုင်တွေယာနဲ့ချီပြီးပျက်စီးခဲ့ရပါတယ်လက်နက်ကြီးနဲ့ဒေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေအတွင်းဒီကြောင့်ကနေဘုံကျဲတက်ခိုက်မှုတွေအတွင်ဒေသခံတွေဟာဒဏ်ရာရတာတောင်စေကူတာဝယ်မရပဲတင်ဆုံးရတာတွေအပြင်ဖုန်းနဲ့အင်တာနက်ဆက်တောက်မှုညမထွက်ရမိတ်ထုတ်ပြန်ထားတဲ့အတွက်ကြောင့်လည်းထွက်ပြေးနေကြရတဲ့မိသားစုတွေအချင်းချင်းတကွဲတပြားနဲ့အဆက်အသွယ်မရတာတွေဖြစ်ပေါ်ခဲ့ရတယ်လို့လည်းဒေသခံတွေကပြောပြခဲ့ပါတယ်ရှင်